ဟုတ်ကဲ့ဆရာစီသူအောင်မြင့်ခင်ဗျာအခု11 media ကနေရန်ကုန်တိုင်းဝန်ကြီးချုပ်ကိုတောင်းပန်တယ်ပေါ့ဗျာအဲသူတို့ဒီဖော်ပြခဲ့တဲ့အဆောင်မနဲ့ပတ်သက်ပြီးတော့ဒီကိစ္စပေါ်ဆရာသဘောထားဘယ်လိုရှိပါလဲခင်ဗျာ
11 media အနေနဲ့ဟိုပြဿနာတွေစပြီးပေါ်ကလေးကတကယ်လို့သူတို့မှားတယ်လို့သူတို့သိတယ်ဆိုရင်အဲ့ဒီကလေးကတောင်းပန်ဖြစ်နေတာပေါ့နော်အဲတောင်းပန်တယ်ဆိုတာကအများပြည်သူကိုတောင်းပန်ဖို့ပါဆက်ဖတ်သူပြည်သူတွေကိုဒါစာနေစဉ်ကျင့်ဝတ်နဲ့အညီလုပ်တာဖြစ်ပါတယ်တောင်းပန်တဲ့ခါမှာလဲဟိုဘယ်ပုံစံနဲ့ဘယ်နားမှာတောင်းပန်မလဲဆိုတာကိုဘယ်လိုမျိုးအမှားကိုပေါ်ပြထားတယ်လဲဆိုတော့ပုံမူတည်ပါတယ် international မှာပေါ်ပြထားရခြင်း international မှာလဲတောင်းပန်မှုလိုပါတယ်ဘယ်လိုပဲဖြစ်ဖြစ်နောက်ကျပြီဖြစ်သေးစောစီဖြစ်စီတောင်းပန်တယ်ဆိုတဲ့ဥစ္စာကတော့ကောင်းတဲ့ကိစ္စလို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာအခုတချို့ကအခုလိုတောင်းပန်လိုက်ခြင်းအပြင်ဒီ11 media အနေနဲ့ပေါ်လဲဒါဂုံတိခါကြစီတယ်ဆိုတဲ့အမြင်မျိုးလဲရှိတယ်အဲ့ဒါကိုဆရာဘယ်လိုမြင်လဲ
အဲ့ဒါဂုံတိခါကြစီရမဟုတ်ပါဘူးကျွန်တော်ဆိုရင်ဟိုဂျာနယ်လုတ်ခဲ့စဉ်ကရောနောက်ပြီးတော့ကျွန်တော်ဆောင်းပါးရေးစဉ်ကရောကျွန်တော်လည်းမှားတာတွေဂျုံဘူးပါတယ်အဲ့တော့ကျွန်တော်နားလေတာကတော့မှားတာကိုမှားတယ်လို့ဟိုပြောလိုက်တယ်ဆိုရင်ဒါဂုံတိခါကြတဲ့ဟာမဟုတ်ပါဘူးအဲ့ဒါကိုမှားတာကိုမှားတယ်မပြောဘဲနဲ့ဒီလိုမျိုးပဲအမှားတွေဆက်ဆက်ပြီးတော့မှလုံနေတာကသာလျှင်ဂုံတိခါကြဆင်းတဲ့ဟာဖြစ်ပါတယ်ပြီးတော့မှဒီလိုမျိုးအမှားဝင်ချတောင်းပန်တယ်ဆိုတဲ့ဥစ္စာကအပေးယူသဘောမျိုးဟိုပြန်ပေးဆွဲထားတဲ့သဘောမျိုးတော့မဖြစ်သင့်ဘူးပြောချင်တဲ့သဘောကဒေါက်တာတန်းထွန်းအောင်ကသူလွတ်ချင်လို့အဲဒါဒီနဲ့အပေးယူလုပ်တဲ့ဆိုတဲ့သဘောမျိုးမဖြစ်သင့်ဘူးကျွန်တော်စာရင်းစဲကျင့်ဝတ်ရကိုယ်ကိုလှုပ်ပြီးဖြစ်စီမလှုပ်ပြီးဖြစ်စီအေးယူစီဖြစ်စီအေးမယူစီဖြစ်စီကျွန်တော်တို့မှားတာရေးထားတယ်ဆိုရင်ဒါသတင်းမီဒီယာတစ်ခုသတင်းမီဒီယာသမားတယောက်အနေနဲ့ဆိုရင်တော့ကို့အမှားကိုကိုယ်ကိုခံရမှာတော့ကို့ရဲ့အလုပ်ပဲကျန်တဲ့ကိစ္စကသက်သက်ပဲဖြစ်ပါတယ်အဲ့လိုကျွန်တော်မြင်ပါတယ
် 11 media ကိစ္စအပါဝင်ပေါ့နော်ဒီ66ဂါကြီးနဲ့ဆွဲကြတာတွေရောတခြားအပြန်လှန်ဒီရေးကြသားကြတာတွေနဲ့ပတ်သက်လို့ရောစာနေစဉ်အဖွဲ့အစည်းတချို့ကလည်းပေါ့နော်ဒီနောက်ပိုင်းမှာပြောကြဆိုကြတဲ့ဗမာပြည်မှာတရင်လွတ်လပ်ခွင့်ဆုံးရှုံးလာပြီးတို့ဆိုရင်ရတယ်ဆိုတော့အဲ့ဒီအပြောဆိုတွေရောဆရာဘယ်လိုမြင်လဲခင်ဗျာ
အဓိကတော့ကျွန်တော်တို့ပုံနှိပ်မှာရေးသားဖော်ပြတဲ့ရေဒီယိုရှိတယ်ရုပ်သံရှိတယ်အဒါနဲ့ပတ်သက်လို့ကျွန်တော်တို့ဒီမှာလောလောဆယ်ပုံမှန်66ဂါကြီးနဲ့ပတ်သက်လို့ဘာမှပြဿနာမရှိဘူးဒါပေမဲ့ပုံမှန်66ဂါကြီးကအွန်လိုင်းမှာအထူးသဖြင့် Facebook စာမျက်နှာတို့ဘာတို့မှာဝေဖန်ရေးသားတဲ့ဟာတွေနဲ့သွားပြီးတော့ဆိုင်တာပေါ့နော်ဆိုတော့အဲ့ဒီမှာလည်းပြဿနာကရှိနိုင်တယ်အဲ့ဒါတွေနဲ့ပတ်သက်လို့လည်းအရေးယူမှုတွေလုပ်ဖို့လိုအပ်တယ်ဒီပုံမှာ66ဂါကြီးဆိုတာကတခုခုနည်းနည်းလေးဖြစ်တာနဲ့ကိုသွားပြီးတော့တိုင်လိုက်တယ်ဒါကိုလည်းသက်ဆိုင်ရာတရားရုံးကနေပြီးတော့မှအရေးယူမယ်ဆိုလိုက်တာနဲ့ကိုဖမ်းပြီးတော့မှထောင်ထဲထည့်တယ်ဆိုတဲ့ဟာမျိုးကတော့တော်တော်မဖြစ်သင့်တဲ့ကိစ္စပါဒါကြောင့်မလို့ပုံမှာ66ဂါကြီးနဲ့ဒီလိုမျိုးပြဿနာရှိလာတဲ့အချိန်မှာကျွန်တော်တို့ရဲ့ရေးသားမှုတွေပါတွေကိုချင်းချောက်လာတယ်လို့ပြောလို့အဲ့ဒါတော့ကျွန်တော်တူးချင်းနေနဲ့တော့မဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
အရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်မှာမြန်မာစာနယ်ဇင်းလောကမြန်မာမီဒီယာလောကရဲ့လွတ်လပ်စွာဖော်ထုတ်ရေးသားခွင့်ဟာပိုကောင်းလာလားအရင်တိုင်းလားဒါမှမဟုတ်အရင်ရတဲ့နည်းသွားလားဆရာဘလို့သုံးသပ်လဲခင်ဗျာ
အဲကျွန်တော်တူကြီးအမြင်ရဆိုအရင်ကထက်ကိုအများကြီးကျွန်တော်တို့လွတ်လပ်လာပါတယ်ဟိုပြောမယ်ဆိုရင်အဲ့ဒီလွတ်လပ်မှုမရှိဘူးလို့ပြောတဲ့လူတွေမှာသူတို့မှာအထောက်ထားခိုင်ခိုင်လုံလုံကျွန်တော်သိမတွေ့ရဘူးဟိုတရင်ရယူမှုတွေခက်ခဲတာတော့ဘာလို့ဒါကတော့နိုင်ငံတိုင်းရှိပါတယ်အခုနောက်ဆုံးကိစ္စဆိုရင်ကျွန်တော်ပြောချင်တာရခိုင်မှာဖြစ်တဲ့ကိစ္စတွေအဲ့ဒါတွေကိုတဲ့မီဒီယာတွေကိုတွားခွင့်ပြုတယ်အဲ့ဒါဘယ်အစိုးရမှမလုပ်ခဲ့ဘူးအဲ့တော့သူတို့ကလိုက်ပို့တယ်လိုက်ပို့ပြီးရင်လွတ်လပ်လပ်မေးလို့ရတယ်လွတ်လပ်စုံစမ်းလို့ရတယ်ပြီးတော့ခုပါကကိုရေးတဲ့ဟာကစိတ်ဓာတ်ကိုရေးလို့ရတယ်ဒီနေ့ချိန်ထိခုပါကကိုလွတ်လပ်လပ်ရေးတဲ့ဟာကိုဟိုဘယ်မှာမှတားဆီးတာမရှိဘူးဥပမာကျွန်တော်နမူနာတွေအများကြီးပြလို့ရတယ်ဥပမာဆိုရင်တရားမဝင်အဖင်းလို့ကြေညာထားတဲ့ဒီဘဝပြည်ကွန်မြူနတီပါတီကဟိုလူပုဂ္ဂိုလ်တွေပါတွေရဲ့စာအုပ်တွေလည်းဒီမှာထုတ်ဝေနေကြတာတွေအများကြီးပဲအဲ့ပြီးတော့မှနိုင်ငံရေးအရဟိုအခုလက်နက်ကင်ဆန့်ကျင်နေတဲ့လူတွေအကြောင်းရေးရတဲ့ဟာတွေလည်းအများကြီးပဲဆိုတော့ဒီလောက်လွတ်လပ်တဲ့ဟာမျိုးကိုကျွန်တော်တော့ကျွန်တော်တစ်သက်မှာတစ်ခါမှမတွေ့ဘူ
း 11 media ကိစ္စအပါဝင်ပေါ့နော်လက်ရှိဗမာပြည်မှာစာနယ်ဇင်းအဖွဲ့တွေကကြီးညာချက်တွေထုတ်ကြတာရှိပါတယ်စာနယ်ဇင်းအဖွဲ့တွေရဲ့ရည်တည်ချက်ကိုဘယ်လိုမြင်လဲခင်ဗျအ
ဓိကကတော့စာနယ်ဇင်းအဖွဲ့ကြီးဆိုတာကဟိုပြည်သူလူထုကိုအဓိကကိုစားပြုဖို့လိုပါတယ်ပြည်သူလူထုကသိချင်တဲ့ဟာတွေပြည်သူလူထုနဲ့ပတ်သက်လို့မှန်လားမှားလားကိုမီဒီယာဖွဲ့စည်းတွေကိုလည်းစာနေစဉ်ကျင့်ဝတ်နဲ့အညီပြုမှုသလားမပြုမှုဘူးလားအဲဒါကိုအရင်စစ်ဆေးဖို့လိုပါတယ်အဲ့လိုမှမဟုတ်ဘဲနဲ့မီဒီယာတစ်ခုခုကိုထိလို့ကာကွယ်ပေးတယ်ဆိုရင်ဒီဥစ္စာကဒါတင်းတင်းပြတ်ပတ်တဲ့ဟာမဟုတ်ဘဲနဲ့ဒီ professional ကအခြားသောလူတွေထက်ကိုသာတယ်ဆိုတဲ့သဘောမျိုးလေးသွားပြီးတော့ဖြစ်စီပါတယ
်ဒီရခိုင်ပြည်နယ်ကိစ္စကပထမပိုင်းမှာပဲမီဒီယာမှသွားခွင့်မရဘူးဆိုပြီးတော့ထားတာပေါ့နော်အခုအစီအစဉ်နဲ့ဟာကအစိုးရရွေးချယ်စီစဉ်ပြီးတော့လွှတ်တာလေခိုင်ပြည်နယ်ပေါ့လေမောင်နှောဒေတာကတော့ပြည်တွင်းပြည်ပမီဒီယာအလုံးလွတ်လပ်လပ်သွားခွင့်တော့မရသေးဘူးမဟုတ်လားခင်ဗျာ
ဒီမောင်တော်ဘူးတီတောင်ဆိုတဲ့ဟာကလက်ရှိသတ်မှတ်ချက်အရဆိုရင်နိုင်ငံသားဘယ်နိုင်ငံသားမှသွားလို့မရဘူးအဲ့ဒါကတော့တနိုင်ငံလုံးမှာသတ်မှတ်ထားတဲ့သတ်မှတ်ချက်တွေရှိတယ်အဲ့ဒါကတော့တက္ကန္နာပေါ့ပြီးတော့မှကျွန်တော်တို့မြန်မာသတင်းသမားတွေအနေနဲ့ဆိုရင် normal အတိုင်းဆိုရင်တော့ ဘူးရောင်မောင်းတော့မြို့တွေပေါ့နော်စစ်တွေဘူးရောင်မောင်းတော့ကျွန်တော်တို့လွတ်လပ်သွားလို့ရတယ်အဲ့လိုသွားလို့ရလို့လေဟိုဥမာရိုက်တာရဲ့သတင်းတောက်တို့ဟိုတခြားသောနိုင်ငံတကာမီဒီယာတွေရဲ့သတင်းတောက်တွေမြန်မာနိုင်ငံသားတွေပေါ့နော်သွားပြီးတော့မှသတင်းယူတာတွေကတော့ဟိုတောက်လျှောက်ရှိခဲ့တယ်အဲ့ဒါပေမဲ့မောင်းတော့ကနေပြီးတော့မှတစ်ခါထပ်ပြီးတော့မှပြစ်ပခါဖြစ်ပွားရရွာတွေဘာတွေသွားဖို့ကြတဲ့ခါကျတော့ဟုတ်တယ်အခက်ခဲရှိတယ်အဲ့ဒါတွေကအခုလောစင်မှာစစ်စင်နေမြေဖြစ်နေတာပေါ့အဲ့တော့အဲ့ဒီစစ်စင်နေမြေတွေကိုအခုလောစင်အစိုးရအစီအစဉ်နဲ့လိုက်ပို့တာဒါပေမဲ့လည်းအဲ့လိုမျိုးသူလိုက်ဖို့ရယ်ဆိုပေမဲ့အဲ့ဒီလိုက်ဖို့တဲ့စီမှာသတင်းရယူခွင့်တွေပြီးတော့မှနောက်သတင်းကိုပြန်ပြီးတော့မှထုတ်လွှင့်တဲ့စီမှာတွေဘာမှတားဆီးတာမရှိဘူးသူတို့ဘာမှလည်းမတားဆီးဘူးသူတို့ရဲ့သဘောကဟိုလူမမေးရဒီလူမမေးရဒီနားမှမဝင်ရဒီလူတွေတော့ကန့်သတ်ချက်တွေမရှိဘူးအဲ့ဒါတော့ကျွန်တော်ကိုယ်တိုင်ကိုတွေးဖြစ်တဲ့ခါကျတော့ကျွန်တော်သိသလောက်ကျွန်တော်တွေးပြတာပ
ါမီဒီယာအဖွဲ့နဲ့တွေ့ဆုံပြီးပြောဆိုခဲ့တဲ့မွတ်စလင်လူမျိုးတွေကလူတချို့ဒီလိုဆရာတို့ပြန်လာပြီးနောက်ပိုင်းမှာတတ်ဖြတ်ခံရတယ်ဆိုတော့ဒီလူတွေလုံခြုံရေးမရှိဘူးဆိုနောက်သတင်းတွေဘယ်လိုရနိုင်မလဲအဲ့တော့ဒီလူတွေရဲ့လုံခြုံရေးကိစ္စရယ်ဆရာဘယ်လိုမြင်လဲခင်ဗ
ျကျွန်တော်တရင်ကဆရာတယောက်အနေနဲ့ဆိုကျွန်တော်တာဝန်မကျင်းဘူးလို့ယူဆတယ်တရင်သမားဖြစ်ဖြစ်ဘယ်သူဖြစ်ဖြစ်အသက်အန္တရာယ်ဆိုတာကိုအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့အရေးကြီးတယ်လို့ပဲကျွန်တော်တို့ကိုတရင်ပေးတဲ့တရင်ရင်းမြစ်တွေအနေနဲ့လည်းအသက်အန္တရာယ်မပြောနဲ့သူတို့ရဲ့အလုတ်ကင်တွေဆုံးရှုံးမယ်သူတို့ဂုဏ်သိက္ခာတွေထိခိုက်မယ်ဆိုရင်ကျွန်တော်တို့ဒါကိုမဖြစ်အောင်ကျွန်တော်တို့ဒါလုပ်ရမှာပါသူ့ကိုကာကွယ်ပေးရဖို့အပြည့်အဝတာဝန်ရှိပါတယ်ဒါပေမဲ့အခုနောက်ဆုံးကြုံလိုက်တဲ့ဟာကကျွန်တော်တို့ကိုယ်တိုင်လည်းဟုတ်တယ်ပြီးတော့မှသတိမပြုနိုင်မဲနဲ့ဒီလိုဖြစ်သွားတဲ့ခါကျတော့ကျွန်တော်တာဝန်ရှိသလိုခံစားရတယ်ပြီးတော့မှနောက်အစိုးရအနေနဲ့လည်းတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်ကျွန်တော်တို့သတင်းရင်းမြစ်တွေကိုအကာအကွယ်ပေးရမယ်ပြီးတော့မှသတင်းရင်းမြစ်တွေမထိခိုက်နိုင်တဲ့နည်းလမ်းနဲ့သတင်းတွေဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုကျွန်တော်စံစားဖို့တူတယ်လို့ထင်ပါတယ်ကျွန်တော်တို့အများကြီးကိုဒါနဲ့ပတ်သက်ရင်အဖြစ်ရှိပါတယ
်သတင်းပေးတဲ့လူအသက်ခံရတယ်ဆိုရင်ဒီလိုပြောဆိုတာမျိုးတွေမကြားကျင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေဘယ်သူပဲဖြစ်ဖြစ်ပဲနော်အဲ့ဒီလိုလူတွေကအမျက်ထွက်သွားပြီးတော့အမှုမှန်ပေါ်စေခြင်းနဲ့သတင်းသမားတွေပကတိအဖြစ်အပျက်ကိုသိခွင့်ရှိတဲ့ပြည်သူတွေနစ်နာသွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ပါတယ်ကျွန်တော်လည်းအဲ့ဒီအတိုင်းလက်ခံပါတယ်အဖြစ်မှန်ကိုသိချင်တဲ့နိုင်ငံတကာပြည်သူတွေလည်းအများကြီးနစ်နာပါတယ်ဒီကိစ္စ
ဟုတ်ကဲ့အဲ့ဒါကိုဆရာအတွေ့အကြုံအရလူခွင့်ရချိုးပေါမှုတွေပေါ်ပေါက်ခဲ့တယ်ဆိုတာဖြစ်နိုင်လားမဖြစ်နိုင်ဘူးလားခင်ဗျာ
အဲ့ဒီဥစ္စာနဲ့ပတ်သက်ရင်ဖြစ်ပွားတဲ့နယ်မြေကျဲတယ်ဖြစ်စဉ်တွေကလည်းများတယ်ဆိုတဲ့အခါကျတော့အားလုံးကိုခြုံငုံပြီးတော့ကျွန်တော်မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ဖြည်းဖြည်းချင်းချာကိုမေးတယ်တချို့သောလူတွေဆိုရင်ဥမာဟိုစစ်ကြောင်းတွေဝင်တဲ့ချိန်မှာနှိပ်စက်မှုတွေဟိုရိုက်နှက်မှုတွေလူရဲမှုတွေရှိသလားကျွန်တော်မေးတဲ့ခါကျတော့ဘကူရကျွေးရမှာကျွန်တော်ပေချာစစ်ဆက်မေးတဲ့ခါကျတော့အခုသိဆုံးသွားတဲ့ဟိုအသက်ခံလိုက်တဲ့လူပေါ့နော်သူကတော့ပေချာကျွန်တော်ရှင်းပြတယ်ဘယ်လိုပုံစံနဲ့ဝင်လဲပါညာအဲ့ဒါမှမရှိခဲ့ဘူးပြီးတော့မှနောက်တမတော်ကမီးရှို့ပါတယ်ဆိုတာကိုမြင်တယ်ဆိုတဲ့လူတွေကိုကျွန်တော်တိုင်နှစ်ယောက်ကိုပေချာကျွန်တော်မေးပါတယ်စစ်ဆက်မေးတဲ့ခါကျတော့သူတို့ကမမြင်နဲ့နဲ့မြင်တယ်လို့ပြောပြီးတော့မှစွတ်စွဲတယ်ဆိုတဲ့အချက်လောက်ကိုတော့ကျွန်တော်နားလည်ခဲ့တယ်ကျွန်တော်အခုတွေ့တဲ့စီမှာကတော့ထောက်ထားခံခံလုံလုံနဲ့ဟိုသေချာဆွဆွဲနိုင်တဲ့အနေအထားမျိုးကိုကျွန်တော်တယောက်မှမတွေ့ခဲ့ဘူး